လေရင်ဒဇင်းစာရှိတဲ့ဆီးရီးယားဒုက္ခသည်ပထမဦးဆုံးအထုပ်ဖြစ်ကနေဒါနိုင်ငံကိုရောက်ရှိသွားပါပြီ။ဆီးရီးယားဒုက္ခသည်163ဦးပါသွားတဲ့ကနေဒါစစ်လေရင်ဟာတိုရန်တိုမြို့မှာကြာသပတေးနေ့နှောင်းပိုင်းကရောက်သွားတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျက်စတင်ထရူဒိုလူမှုကြီးကြပ်ရေးကျန်းမာရေးနဲ့ကာကွယ်ရေးဝန်ကြီးတွေအွန်တာရီယိုပြည်နယ်ဝန်ကြီးချုပ်ကက်သလင်းဝိန်းနဲ့တိုရန်တိုမြို့တော်ဝန်ဂျွန်တိုရီတို့ကဒုက္ခသည်တွေကိုကြိုဆိုခဲ့ကြပါတယ်။ဒုက္ခသည်တွေကိုလာနှုတ်ဆက်ကြတဲ့လူတွေမနိုင်မနှင်းအခြေအနေမဖြစ်အောင်ကြိုးစားတဲ့အနေနဲ့လူစိတ်ကိုအများပြည်သူမလာကြဖို့ကနေဒါအစိုးရကပြောထားပေမဲ့လည်းလာပြီးတော့နှုတ်ဆက်ကြိုဆိုကြသူတချို့ကိုတော့မတားမြစ်နိုင်ခဲ့ပါဘူး။ဒါဟာတကယ်ကိုပျော်ရွှင်ပွေရာညပါတိတ်ကိုခက်ခဲတဲ့အခြေအနေတွေကနေထွက်ပြေးလာကြသူတွေကိုကျွန်တော်တို့လှိုင်းလဲနှွေးထွေးစွာဘယ်လိုကြိုဆိုကြလဲဆိုတာကဘာကိုပြလိုက်တာပါပဲလို့ဝန်ကြီးချုပ်ထရူဒိုကပြောပါတယ်။အသားရောင်ဘာသာစကားကူးကြတဲ့ဘာသာနောက်ခံအကြောင်းရင်းတွေနဲ့ကနေဒါနိုင်ငံသားတွေဆိုတာကိုတတ်မှတ်တာမဟုတ်ပဲတူညီတဲ့တန်ဖိုးထားမှုစိတ်ဆော်မှုတွေမျောလင့်ချက်တွေအိမ်မက်တွေနဲ့တတ်မှတ်တာပါလို့ဝန်ကြီးချုပ်ကဆိုပါတယ်။ဒါဟာကနေဒါနိုင်ငံသားတွေတင်မကတကဘာလုံးကလူတွေကြားမှာတူညီတဲ့အချက်တွေပါလို့လည်းပြောပါတယ်။ကနေဒါနိုင်ငံဟာနောက်နှစ်ဖေဖော်ဝါရီလကုန်ထိဆိုရင်ဒုက္ခသည် 2,000 ကျွဲကိုလက်ခံဖို့စီစဉ်ထားတာပါ။ဒုက္ခသည်တွေကိုကနေဒါနိုင်ငံကကြိုဆိုတာဟာအမေရိကန်ပြည်ထောင်စုနဲ့တော့ကွာခြားနေပါတယ်။ဒုက္ခသည်တွေကိုအမေရိကန်နိုင်ငံနဲ့ဝင်ခွင့်မပြုသင့်ဘူးဆိုပြီးသမရရွေးကောက်ပွဲဝင်ခွင့်ရဖို့လုပ်နေသူတူဦးပြည်내အုပ်ချုပ်ရေးမှူးအများအပြားနဲ့တာမန်နိုင်ငံသားတွေကကန့်ကွက်ပြောဆိုထားကြပါတယ်။